2005 ခုနှစ်ကိုကျမတို့ဒီနေ့ပုံပိုင်းနဲ့ပတ်သက်ပြီးတော့ဒုစရိုက်10ပါးကန္တစပြီးတော့ကြည့်မှာဖြစ်ပါတယ်ကျမတို့ပါကဌာနကံနေတဲ့မှာပါထားတဲ့နေရာမှာနံပါတ်1ကအာကုသိုလ်ကံဖြစ်ပါတယ်အာကုသိုလ်ကံလို့ပြောတဲ့အတွေ့အကြုံအာကုသိုလ်ကံအယဓမ္မမိတ်ဆွေများမြင်ခဲ့ရမှာကံဆိုတာစေတနာဖြစ်တဲ့အတွေ့အကြုံအာကုသိုလ်စေတနာလို့ကျမတို့ယူပါမယ်အာကုသိုလ်ကံဆိုတာအရယူမယ်ဆိုရင်အာကုသိုလ်စိတ်ဒီ12ပါးရှိပါမယ်။အာကုသိုလ်စိတ်12ပါးမှာလောဘမှုစိတ်10ပါးဒေါသမှုစိတ်2ပါးမောဟမှုစိတ်2ပါး။အာကုသိုလ်စိတ်12ပါးမှာရှင်တဲ့စေတနာကိုအာကုသိုလ်စေတနာလို့ခေါ်တယ်။ဒါလေးမြင်ခဲ့ဖို့နော်။ကျမတို့ဓမ္မမိတ်ဆွေများစေစေတသိက်ပိုင်းမရောက်ကြသေးဘူး။စေတနာဆိုတာစေတသိက်ရဲ့အမည်။စေတနာဆိုသောစေတသိက်သည်စိတ်ကျင်း89စိတ်အကျေ120နဲ့တပါးလုံးမှာရှင်နိုင်တဲ့တတိရှိတယ်။ဒါကြောင့်အာကုသိုလ်စိတ်12ပါးမှာရှင်ရင်အာကုသိုလ်စေတနာမဟာကုသိုလ်စိတ်10ပါးမှာရှင်တဲ့စေတနာကြရင်မဟာကုသိုလ်စေတနာရူပကုသိုလ်မှာရှင်တဲ့စေတနာကြတော့ရူပကုသိုလ်စေတနာလို့ရှိသွားလိမ့်မယ်။ဒါအကျဉ်းမြင့်လေးသိအောင်။ဒါကြောင့်အာကုသိုလ်စိတ်12ပါးမှာရှင်တဲ့စေတနာကိုအာကုသိုလ်စေတနာလို့ခေါ်၍အာကုသိုလ်ကံလို့လည်းခေါ်တယ်။ဒါကြောင့်အာကုသိုလ်စေတနာသည်12ပါးရှိတယ်လို့မြင်ရမယ်။အဲ့ဒီမှာခွဲလိုက်ရင်လောဘမှုမှာရှင်တဲ့စေတနာသည်10ပါးရှိမယ်။ဒေါသမှုစိတ်မှာရှင်တဲ့စေတနာ2ပါးရှိမယ်။မောမှုစိတ်မှာရှင်တဲ့စေတနာ2ပါးရှိမယ်။ဒါမြင်ခဲ့ဖို့နော်။အခုအာကုသိုလ်ကံဆိုတဲ့အာကုသိုလ်စေတနာတို့သည်ဆိုတဲ့အတွက်ကြောင့်ဓမ္မမိတ်ဆွေတို့ကိုပြောခဲ့ပြီးတဲ့အတိုင်းဒါလေးကိုတော့ကြိုမြင်ထားရမယ်။စေတနာဆိုတာသည်ကံတို့ရဲ့ဟလာအခြေခံလေးပဲဖြစ်တယ်ဒါကြောင့်စေတနာဒီကံပါပဲလို့ပြုတဲ့နေရာမှာစေတနာရဲ့တဘာဝကတိုက်တွန်းမယ်နှိုးဆော်မယ်စေတနာရဲ့တိုက်တွန်းနှိုးဆော်မှုပေါ်မူတည်ပြီးတော့ပြုလုပ်ကြမယ်အထုတ်ကြမယ်ဟုတ်ပြီနော်ပြုလုပ်အထုတ်သွားလို့ပြီးသွားပြီဆိုရင်ကံမြောက်သွားတယ်ဒါကြောင့်စေတနာဒီအကုသိုလ်စေတနာ12ပါးနဲ့ပြုလုပ်အားထုတ်ပြီးဆိုလို့ရှိရင်ဘာဖြစ်သွားမလဲဆိုရင်အကုသိုလ်ကံဖြစ်ပြီးကံရယ်လို့ဖြစ်ပြီးဆိုလို့ရှိရင်အကျိုးပေးဖို့အသင့်သင့်ရှိသွားပြီဒါကိုပဲစာစကားနဲ့ပြောကြရင်ကံမြောက်တယ်လို့သုံးသွားပြီကံဖြစ်ကိုမြောက်သွားရင်သူဒီအကျိုးပေးဖို့အသင့်သင့်ရှိသွားပြီအကုသိုလ်ကံမြောက်ရင်အကုသိုလ်ကျိုးပေးတော့မယ်ကုသိုလ်ကံမြောက်ရင်ကုသိုလ်ကျိုးပေးတော့မယ်ဒါကြောင့်အာကုသိုလ်ကံနေပြုလုပ်လို့ရှိရင်အာကုသိုလ်အကျိုးတွေလာတော့မယ်။အာကုသိုလ်ရဲ့အကျိုးတွေဘာတွေလဲလို့ကျမတို့ပြောမယ်ဆိုရင်ပဋိသင်္ဍေဂျိုးရှိမယ်။ပဝုတိဂျိုးရှိလိမ့်မယ်။ပဋိသင်္ဍေကိုအကျိုးပေးတာရှိမယ်။ပဝုတိကိုအကျိုးပေးတာရှိလိမ့်မယ်။ဒါကြောင့်အာကုသိုလ်ကံတစ်ခုမြောက်သွားခဲ့ပြီဆိုရင်ပဋိသင်္ဍေဂျိုးဆိုတဲ့အတွဲကြောင့်သေးပြီးသုတိပြီးလို့ရှိရင်နောင်ဘဝကိုဆက်ဖြစ်တာကိုပဋိသင်္ဍေကိုသုံးမယ်ဒါကြောင့်အာကုသိုလ်ကံမြောက်သွားသောစေတနာအစ်မှုတော့ပဲနဲ့ကံမြောက်သွားသောအာကုသိုလ်တို့သည်ပဋိသင်္ဍေဂျိုးပေးတဲ့နေရာမှာဘယ်ဘုံတွေကိုအကျိုးပေးလဲဆိုရင်အပယ်လေးဘုံကိုပဋိသင်္ဍေဂျိုးပေးမယ်ဒါကိုပဲအပယ်ပဋိသင်္ဍေဂျိုးဟုတ်ပြီနော်အာကုသိုလ်ကံမြောက်သွားပြီဆိုနောက်တစ်ချက်ပဝုတိဂျိုးဆိုတာကတော့ပဋိသင်္ဍေနဲ့သုတိဂျာကာလကိုပဝုတိကာလအာဟုသူကံနေရှိထားခဲ့တယ်ဘဝများစွာတန်တရာမှာအာဟုသူကံနေပြုလုပ်ထားကြမယ်အဲ့ဒီအာဟုသူကံနေပြုလုပ်ထားတဲ့နေရာမှာအာဟုသူကံရယ်လို့မြောက်သွားပြီဆိုလို့ရှိရင်အာဟုသူစေတနာပေါင်းများစွာရှိကြမယ်အာဟုသူစေတနာပေါင်းများစွာကိုကျမတို့ကအရှိစာရီနဲ့ပြောကြမယ်ဆိုလို့ရှိရင်နေ့စဉ်နေ့တိုင်းပြုလုပ်တဲ့အာဟုသူအာစိဏကံတွေလည်းရှိကောင်းရှိမယ်ခရီးသွားဟန်လဲလှုပ်လိုက်မိတဲ့ဟလာကတက်တာဆိုရဲဟလာခရီးသွားဟန်လဲလှုပ်လိုက်တဲ့အာကုသူကံလေးတွေလည်းရှိကြလိမ့်မယ်နေ့စဉ်ပုံမှန်လှုပ်တဲ့အာကုသူတွေလည်းရှိကောင်းရှိမယ်ကြီးမားတဲ့ပင်စာနန္ဒရိယကံလိုမျိုးအာကုသူဂရုကံကြီးလည်းရှိကောင်းရှိမယ်ဟုတ်ပြီနော်ဒါမှမဟုတ်တေကံဒီအချိန်မှာကက်ပြီးဖြစ်သွားတဲ့အာကုသူအာတန်ကံလည်းရှိမယ်အာကုသူတွေရဲ့လှုပ်ပုံတွေမျိုးစုံရှိကြမယ်အဲ့ဒီလိုရှိတဲ့ထေရမှာဘယ်အာကုသူကံပဲဖြစ်ဖြစ်ဖြစ်ကြပြီဆိုလို့ရှိရင်ဇော9ကြိမ်ဖြစ်ကြမှာပဲပထမဆုံးစေတနာတို့သည်ဒီဘဝအဲ့ဒီလုတ်တဲ့ဘဝမှာပဲအကျိုးပေးသွားမယ်တတမဆုံးစေတနာကကြတော့ဒုတိယဘဝမှာအကျိုးပေးမယ်အလဲဆုံး၅ချက်အာဟုသူကံနေရကြတော့တတိယဘဝနဲ့နိဗ္ဗာန်များမြင်ဆက်ကြအကျိုးပေးမယ်အကျိုးပေးကြမယ်ဆိုတော့အာဟုသူကံနေအနေနဲ့အကျိုးပေးစရာအချိန်ကာလတွေအများကြီးရှိကြတယ်ဒါဟုတ်ပဲပါကကာလကံနေနဲ့လေ့လာခဲ့တယ်အဲ့ဒီလိုရှိတဲ့နေရမှာတဲ့ ဒီဘဝမှာအကျိုးပေးတဲ့ဒိဋ္ဌဓမ္မဝေဒနီယကံအနေနဲ့ကြည့်မယ်ဆိုအခုလုပ်တဲ့အကုသိုလ်ကံနေသည်ပထမဇောအနေနဲ့ဒီဘဝအကျိုးပေးတယ်ဆိုတော့ဒီဘဝကရထားတာအခုကျမတို့ဆိုရင်လူဘဝလူဘဝမှာအကုသိုလ်တွေလှုပ်ထားတာရှိမယ်ပထမဇောတွေအကျိုးပေးမယ်ဆိုတော့ဒါပဋိသင်တွေအကျိုးပေးတာမဟုတ်တော့ဘူးဒါမြင်နေရမယ်တတမဇောတွေအလဲဇော၅ချက်တွေဆိုတာကတော့ဒုတိယဘဝမှာအကျိုးပေးမယ်တတိယဘဝနဲ့နိဗ္ဗာန်မရမီစัจ जा ဆိုတော့ဒီအကုသိုလ်ကံတို့တည်သူ့အကျိုးပေးဖို့အလှဲ့တသွားပြီဆိုရင်တော့သူတို့တည်ဘလို့အကျိုးပေးနိုင်လဲဆိုပဋိသင်တွေအကျိုးပေးမယ်ပဋိသင်တွေအကျိုးပေးမယ်ဆိုရင်အကုသိုလ်ကံပေါင်းများစွာတွေရှိတဲ့အထက်ကပဋိသင်တွေအကျိုးပေးမယ်ဆိုရင်ဘဝတစ်ခုမှာကံတစ်ခုပဲအကျိုးပေးသွားမှာပေါ့ဒါကြောင့်ပြီးခဲ့တဲ့ဘဝဒီဘဝမှာအကုသိုလ်တွေတစ်ပုံကြီးလှုပ်ထားမယ်လှုပ်ပြီးတော့တည်သွားမယ်ဆိုအကုသိုလ်ကံတွေကအမျိုးစုံမရှိဘူးလားသောဘာဆိုရဲကျမတို့မသိနားမလဲတွေ့ဝေမိုင်မာတဲ့လျောက်ပါဏာတိပါဒဆိုရဲသူ့အသက်တတ်တဲ့ကံလဲရှိခြင်းရှိမယ်ပိုးမိထားတဲ့အရိဏာနာနာကံလဲရှိခြင်းရှိမယ်ကာမေတုကံနေလဲရှိခြင်းရှိမယ်သောဘာဆိုရဲအကုသိုလ်ကံပေါင်းများစွာတွေရှိထားပြီးတော့ဒီဘဝနေအဲ့ဒီကံကလဲအကျိုးပေးဖို့အလှဲ့တင့်လာလို့အကျိုးပေးတော့မယ်ဆိုရင်ဒီဘဝသေးရင်တိတန်နေကျိုးပြီးခဲ့တဲ့နောင်ဘဝကြရင်အပေပဋိတန်နေကျိုးပေးမယ်ဆိုတော့ကံပေါင်းများစွာတွေကဘယ်နှကံမဲအကျိုးပေးမှာလဲတကံမဲပေါ့ဟုတ်ပြီနော်တကံကပဋိသင်တွေဆိုငရဲကြခြင်းကြသွားမယ်ပြိတ္တာဖြစ်ခြင်းဖြစ်သွားမယ်တရစ္ဆန်ဖြစ်ခြင်းဖြစ်မယ်ဒါဝဲတိတိပပပြောလို့ရှိရင်အကုသိုလ်ကံနေပဋိသင်တွေချိုးပေးတဲ့နေရာမှာငရဲကြစေမယ်အကုသိုလ်ကံဟိဆိုတာဒေါသဥစီထားတဲ့ကံမင်းပြိတ္တာဖြစ်သွားတဲ့အကုသိုလ်ကံဆိုရင်ဒါလောဘဥစီထားတဲ့ကံမင်းတရစ္ဆန်ဖြစ်သွားတဲ့ကံဆိုရင်မောဟဥစီထားတဲ့ကံဒါအဲ့ဒီလိုကျမတို့မှာလောဘကံတွေလည်းတပုံကြီးဒေါသကံတွေလည်းတပုံကြီးမောဟကံတွေလည်းတပုံကြီးဆိုတော့ဒီကံတွေတဲကနေနောင်ဘဝပဋိသင်တွေချိုးပေးမယ်ဆိုရင်ကဲဒေါသကံလည်းရှိတယ်လောဘကံလည်းရှိတယ်မောဟကံလည်းဖြစ်တော့ငရဲလည်းဖြစ်လိုက်ဒိဋ္ဌိစံလည်းဖြစ်လိုက်ပြိတ္တာလည်းဖြစ်လိုက်ဘယ်လိုလုပ်ရမလဲထမ်းမယ်ဘယ်ဟာအာကြည့်လဲဒေါသအာကြည့်ရင်ငရဲကြသွားမယ်ဒါဆိုရင်ပဋိသင်တွေကိုအကျိုးပေးမယ်ကံဒီတကံနေပဋိသင်တွေအကျိုးမပေးရသေးတဲ့ကံဒီကြံနေလားမကြံနေဘူးလားအဲ့ဒီတော့ငရဲကြသွားပြီးတော့မှတခါငရဲပုံဘဝကိုရောက်ပြီးတော့မှမကောင်းတဲ့အစင်းတွေမြင်ရတယ်မကောင်းတဲ့အတန်တွေပဲကြားရတယ်နှိမ့်ဆက်ညှဉ်းပန်းတာပဲခံရတယ်ဆိုတာကပဝုဒ္ဓီခေါ်သွားပြီဒါကလည်းကိုလုတ်ခဲ့တဲ့အာဟုသူကံပဲဟုတ်ပြီနော်အဲ့တော့ဓမ္မမင်းစီတို့ကျမတို့တွေပြီးခဲ့တဲ့ဘဝတွေမှာအာဟုသူတွေလုတ်ခဲ့တာမရှိဘူးလားရှိခဲ့တော့လေအခုကျမတို့ဒီဘဝဒီဘယ်ဘဝရနေတာလူဘဝလူဘဝဆိုတဲ့ကဒါသူဂတိပဋိသင်တွေအကျိုးပေးသွားတယ်ဆိုတော့အာဟုသူကအကျိုးပေးထားတာလားကုသိုလ်ကျိုးလားကုသိုလ်ကျိုးသို့တော်လဲကျမတို့ရဲ့နောက်မှာအကုသိုလ်တွေလှုပ်ထားတာရှိတော့လူဖြစ်ပြီးတဲ့နောက်မှာမကောင်းတဲ့ဟာလားအစင်အတန်တွေအနိဋ္ဌအာယုန်တွေကြုံနေရတာရောမရှိဘူးလားစားရမယ်တောက်ရမယ်ဘဝလည်းရှိမယ်ချစ်တဲ့သူနဲ့ क्वे တာတွေလည်းရှိမယ်မြင်ရတဲ့အစင်းတွေကမကောင်းတဲ့အစင်းတွေမြင်ရတယ်မကောင်းတဲ့အနှံ့တွေရှူရတယ်စသည်ဖြင့်ဆိုတာဒါသည်လူဘဝရထားတော်လဲအဲ့ဒီလိုမကောင်းတဲ့အစင်းအတန်တွေရထားတာဒီကောင်းကျိုးလားမကောင်းကျိုးလားမကောင်းကျိုးဆိုတာဒီအဲ့ဒါပဝုဒ္ဓိမှာအကုသိုလ်အကျိုးပေးတာနတ်ဖြစ်တယ်နတ်ဖြစ်တယ်ဆိုရဲကနတ်ပဋိသင်တွေနတ်ဘဝရောက်သွားပြီးနတ်ပဋိသင်တွေဆိုတာကုသိုလ်ကြောင့်ဖြစ်သွားတာသို့တော်လည်းနတ်ဘဝရောက်ပြီးမှအကုသိုလ်တွေလှုပ်ထားတဲ့ပုံကိုဆိုရင်နတ်ဘဝမှာလည်းမကောင်းကျိုးပေးမလားမပေးဘူးလားပေးနိုင်တယ်ဒါကြောင့်နဲ့အကုသိုလ်ကံရဲ့တဘာဝဒီပဋိသင်တွေကျိုးပေးမယ်ဆိုရင်တော့အကုသိုလ်ကံပေါင်းများစွာတဲ့ကတကံပဲပေးနိုင်တယ်ဒါသည်ဘယ်ကိုအကျိုးပေးလဲအပယ်လေးပုံကိုအကျိုးပေးမယ်ပဝုဒ္ဓိကျိုးဆိုတာကတော့အပယ်လေးပုံကြတဲ့ပုံကိုတွေမှာရောလူဖြစ်နေတဲ့ပုံကိုတွေရောနတ်ဘဝရောက်နေတဲ့ပုံကိုတွေရောအာမြမာမာရူပမြမာကြီးဖြစ်နေတဲ့ဘဝတွေမှာရောမကောင်းတဲ့နောက်နောက်ကအကုသိုလ်ကံနေရှိရင်မကောင်းတဲ့အစဉ်မကောင်းတဲ့အတန်မကောင်းတဲ့အနှံ့မကောင်းတဲ့အရတာဆိုတဲ့ဆလာဆုပ်ယုပ်ပျက်စီးခြင်းအကျိုးတွေပေးနိုင်တယ်ဒါကြောင့်ဒီနေရာမှာကျမတို့ပဋိသင်တွေဆိုရင်အပေပဋိသင်တွေပဝိတိကျိုးမှာအကုသိုလ်ကံကအကျိုးပေးမယ်ဆိုရင်ကောင်းတာပေးမှာလားမကောင်းတာပေးမှာလားမကောင်းတာတွေပေးတဲ့အတွက်ကြောင့်ရရှိတဲ့စီးစိမ်ဥစ္စာတွေဘဝတွေကျမ်းမာရေးကောင်းနေတော့လေလူဘဝဆိုတာကောင်းတဲ့ဘဝဒါပေမဲ့လူဘဝရပြီးမှကျမ်းမာရေးမကောင်းဘူးအသက်တိုးတိုးငယ်ငယ်လေးနဲ့တည်သွားရတယ်ဟုတ်ပြီနော်လူဘဝရပြီးမှကိုရှာတဲ့ဥစ္စာတွေဘာမှမမြဲဘူးကိုရထားတဲ့အိမ်တော်ကြီးတွေလည်းမတည်မြဲဘူးကို့စကားဘယ်သူမှနားမထောင်ခြင်းဘူးစသည်ဖြင့်ဓာရီသည်ပဝုဒ္ဓိမှာစိစုပ်ယုတ်ရောပါသွားတာဒါကြောင့်အကုသို့ကံရဲ့အကျိုးပေးပုံတွေကိုလေ့လာတဲ့အခါမှာအကုသို့ကံသည်မူလဘူဒအကုသို့စေတနာကစတယ်အကုသို့စေတနာကတိုက်တွန်းနှိုးဆော်လိုက်လို့ပြုလို့မိသွားလို့ကံမြောက်သွားပြီဆိုရင်အကျိုးပေးဖို့ရှိတော့မယ်မျိုးစေ့ဖြစ်ရင်အပင်ပေါက်ပြီးအသီးအပွင့်တွေတီးတော့မယ်သ သူ့ရဲ့ဂျိုးဂျေစုကိုပြောရင်ပရိသန်တွေဂျိုးကအပေပရိသန်တွေဂျိုးပဝိတိဂျိုးကအပေပရိသန်တွေဂျိုးဖြစ်တော်လဲဟဲ့လားအကုသိုလ်ကံကပရိသန်တွေဂျိုးပေးပြီအကုသိုလ်ကအကျိုးမပေးလို့လူဘဝနတ်ဘဝမြတ်ဘဝရောက်စေကမူနောက်နောက်ကအကုသိုလ်ကံတွေကပရိသန်တွေဂျိုးမပေးရရင်ရောက်ရှိရာဘုံဌာနမှာပဝိတိဂျိုးတော့ပေးနိုင်တယ်ပဝိတိမှာပြစီဒါကြောင့်ဓမ္မမိတ်ဆွေတို့ဒီမှာဒုစရိုက်10ပါးရဲ့ခေါင်းစဉ်အောက်မှာတင်လိုက်ရတယ်ဟုတ်ပြီနော်ဒုစရိုက်10ပါးမှာအပေပရိတန်တိဂျိုးပဝုဒိပြက်စီစာမြင်ထားပြီဟုတ်ပြီနော်ဒါဆိုရင်ရရှိရလူဘဝနတ်ဘဝမြမဘဝတွေမှာကောင်းတဲ့ဘဝတွေကုသိုလ်ကြောင့်ရောက်ထားတော်လဲရရှိတဲ့ဘဝတွေမှာမှချစ်တဲ့သူနဲ့လည်းအစိမ်းမပြေမချစ်မနစ်တဲ့သူနဲ့လည်းနေရတယ်လိုရာလည်းမရစသည်ဖြင့်စင်ရဲခြင်းတွေကြုံနေတယ်ကျမကြီးကလည်းမကောင်းဘူးဥစ္စာဒနာတခါတလေပေါ်တယ်ကျမကြီးမကောင်းဘူးတခါတလေကြလို့ရှိအသက်တော်ရှိတယ်ကျန်းတော်ကျန်းပါတယ်ဥစ္စာမရှိဘူးဒါတွေသည်ဒုစရိုက်အကုသိုလ်ကံတွေရဲ့ပုတ်တိဂျိုးစွာမြင်ရမယ်ဒါဆိုရင်အကုသိုလ်ကံနေဖြစ်တာဒီအကုသိုလ်စေတနာတွေပဲအဲ့ဒီအလုပ်တွေဒီဘယ်ကဘာကြောင့်ဖြစ်လဲလို့ပြောရင်ဒုဆိုသောမကောင်းသောစရိတဆိုတဲ့အကျင့်ဖြစ်တဲ့ဒုဇယိုက်ဆေပါကြောင့်ဒါဒီဒုဇယိုက်ဆေပါကိုပြုတ်လုံမှားရင်အကုသိုလ်ကံနေဖြစ်တော့မဲဆိုပြီးဒီခေါင်းစဉ်နဲ့စိတ်လိလာဒါဆိုရင်ဒုဇယိုက်ဆေပါဆိုတာပါလေဒါလေးမြင်ရတော့မယ်ဟုတ်ပြီနော်ဒါကြောင့်ဒုဇယိုက်ဆေပါကိုကျမတို့ကြည့်မယ်ဆိုရင်ဒုမကောင်းသောဇယိုက်အကျင့်နေမကောင်းသောဒုဇယိုက်အကျင့်နေသည်ဆေပါရှိပါမယ်မကောင်းတဲ့ဒုဇယိုက်ဆေပါကိုကျမတို့ဒီနေ့စပြီးတော့လေ့လာမယ်ဆိုနံပါတ်1ကပါနာတိပါတစလုံးပေါင်းတော့တည်ထားရမယ်နံပါတ်2ကအစလုံးပေါင်းလေးလိုက်ကြည့်ထားအဒေနာဒါနနံပါတ်3ကာမေတုမေစာစာရနံပါတ်4မုဒါမုဒါမဟုတ်မုဒါဝါဒနံပါတ်5ပိတုနဝါစာနံပါတ်6ဖရုတဝါစာညာသွားပြင်နှုတ်ကြိုးတာဖရုတဆိုပြီးနှုတ်ကြိုးတယ်ဖရုတဝါစာသာမှန်စလုံးပေါင်းမှာဒီမှာတသည်တကြီးဖြစ်ရမယ်အခုတော့တကြီးမဟုတ်တဲ့အတွက်အမှန်ဖတ်ရမှာဖရုတဝါစာဟုတ်ပြီနော်နံပါတ်9တန်စလုံးပေါင်းတတိထားတန်ဖတ်ပလာပနှုတ်ကျိုးနေတတ်တာတန်ဖတ်ပလာပဝါစာဆိုပြီးရောထည်တယ်တကယ်တော့တန်ဖတ်ပလာပဟုတ်ပြီနော်နောက်တစ်စင်းဆက်ပြီးတော့ကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်နံပါတ်8ကအဘေးစာစလုံးပေါင်းတတိဒါဒီဇာခွဲနဲ့ဇာမြင်ဆွဲစင်တာတချို့ကမသိတော့ဘဲနဲ့လေဇာခွဲရဲ့စာလုံးရက်ပင့်ရဲ့တဲ့เนาะတကယ်တော့ဇာမြင်ဆွဲเนาะအဘေးစာနံပါတ်9ဗျာဘာဒနံပါတ်10မေစာဒိတိတဲ့ဒီအမှုတွေကိုပြုလုပ်ကြတယ်အဲ့တော့သတိထားကြမယ်ဆိုရင်ပါဏာတိပါဒဆိုတာသူအသက်တမ်းမှုဓမ္မမိတ်ဆွေတို့စာအုပ်ထဲမှာပါပြီးသားအဒေနာဒါနာသူဥ္စာခိုးမှုကာမေတုမိစာစာရာသူအိမ်ညာပြစ်မှားမှုမုဒါဝါဒလိညာပြောဆိုမှုပိတုနာဝါစာဂုံးတိုက်ခါမိတ်ခွဲမှုသုဒ္ဓဝါစာကြံတန်သောစကားဆိုမှုတန်ဖတ်ပလာပါပြင်းချင်းစကားပြောဆိုမှုအဘိဇာသူပိုင်ဥ္စာညွတ်မှုဗျာပါဒအသေးတောင့်တာမှုမိစ္ဆာဒိဋ္ဌိအယူမှမှုဒါဖတ်လိုက်ရင်သိတယ်ဒါပေမဲ့သိဖို့ကောင်းတာပြောတော့မယ်ပါနာတိပါဒဆိုပါနာဆိုအသက်ပါနာဆိုတဲ့အသက်ဒီကိုတဲ့အတိပါဒဆိုလင်းလင်းမြန်မြန်ကြစေတာတတဝါတိုင်းတတဝါတိုင်းမှာအသက်တွေရှိကြပြီးသားဒီအသက်တို့သည်အသက်ကောင်လိပ်ပြာကောင်ဝိညာဉ်ကောင်မနေမဟုတ်ဘူးတတဝါတွေမှာပြုတ်လုတဲ့ကုသိုလ်ကံနေပေါ်မူတည်ပြီးတော့ရထားတဲ့ရုပ်ရှိတဲ့ပုံကိုယ်ဆိုလဲရုပ်မှာ သူတို့ရဲ့ကံရှိတဲ့၍တည်နိုင်အောင်စောက်လျှောက်တဲ့ဇီဝိတာယုဆိုတာရှိတယ်နံရှိတဲ့တတ္တဝါတွေဆိုရင်လေဇီဝိတိန္ဒြေစေတသိက်ဆိုရှိတယ်ဓမ္မမင်းစီတို့ကျမတို့ကြတော့ရုပ်ရောနံရောရှိတဲ့အတွက်ကြောင့်ကျမတို့ရဲ့ရုပ်ကြီးအရှိကြာမြင့်အောင်စောင့်ရှောက်တဲ့ရုပ်ကိုဇီဝိတာရုပ်ဟုတ်ပြီနော်နံတရားတွေကိုမပြည့်စုံအောင်စောင့်ရှောက်တာဇီဝိတိန္ဒြေဒါကြောင့်ဓမ္မမင်းစီတို့ကျမတို့မှာရုပ်ရောနံရောရှိတဲ့အတွက်ရုပ်အသက်လည်းရှိတယ်နံအသက်လည်းရှိတယ်အဲ့ဒီရုပ်သက်နံသက်ဆိုတဲ့ဒီဇီဝိတာရုပ်နဲ့ဇီဝိတိန္ဒြေစေတသိက်တို့ဒီအတိတ်ကံပေါ်မူတည်ပြီးဖြစ်လာကြတယ်ကုသိုလ်ကံနေအများကြီးလှုပ်လို့ရှိရင်ဒီဇီဝိတယုတ်ကလည်းအကြာကြီးကြည့်ရှိမယ်သူဒီသူအကြာကြီးရှိတာနဲ့မြန်ရရှိထားတဲ့ယုတ်တွေကို तू ဟာတည်တတ်အောင်ခိုင်မြအောင် तू ဟာစောက်ရှောက်ပေးထားမယ်ဟာဒီဇီဝိတယုတ်ပြည့်စည်သွားရင်ယုတ်တွေပြည့်စည်မှာပဲဟုတ်ပြီနော်ဒါကြောင့်ကျမတို့ရဲ့မျက်စီလေးမြင်နေနိုင်တာလေအဲ့ဒီမျက်စီလေးမှာလေဇီဝိတယုတ်စောက်ရှောက်နေတယ်ဟာဒီဇီဝိတယုတ်လေးပြည့်စည်သွားရင်မျက်စီပြတ်သွားတာမျက်စီကန်းတယ်ပြောတာပေါ့နားမှာလဲစောင့်ရှောက်တယ်နှာခေါင်းမှာလဲစောင့်ရှောက်တယ်တကိုယ်လုံးမှာစောင့်ရှောက်နေတယ်ဒီအကြောင်းတွေအသေးစိတ်ကရုပ်ပိုင်းကြသိရမယ်ခုနည်းတူစွာအတိတ်ကံပေါ်မူတည်ပြီးတော့ရရှိထားတဲ့နန္တရားတွေကိုလဲဇီဝိတိန်တွေစေတသိက်ကစောင့်ရှောက်ပေးတယ်သူပြည့်သွားရင်ဒီဟာတွေလဲပြည့်သွားမယ်ဒါကြောင့်ကျမတို့ဓမ္မမေဆွေတို့မှာရုပ်ရောနာမ်ရောရှိတဲ့သူတွေရုပ်သက်နာမ်သက်ဆိုတာရှိကြတယ်တတဝါတိုင်းမှာလေအသက်မရှိတဲ့ပုဂ္ဂိုလ်ဆိုတာမရှိဘူးသက်ရှိဆိုရင်လေအသက်ရှိကြတာပဲအဲ့ဒီအသက်ဆိုတာကိုရှိကြတဲ့နေရာမှာသူကံစွမ်းအလျောက်သူပြုတဲ့ကံပေါ်မူတည်ပြီးတော့တချို့ကြလည်းအသက်အရှိကြီးနေရတယ်တတန်းရှိတယ်ပေါ့အတင်ခြေတိတောင်ရှိတယ်တချို့ကြတော့လည်းမွေးပြီးတာနဲ့နောက်တည့်ရသေးတယ်တချို့ကြတော့ပရိသန်တွေတီးပြီးတာနဲ့မကြခင်သေးတယ်ဒါတွေဒီသူတို့ပြုခဲ့တဲ့ကံတွေပဲအဲ့ဒီလိုကံတွေရှိတဲ့အထဲမှာတဲ့သူတတန်းပြည့်နေရမှာကိုမနေရစေပဲနဲ့အတိပါဒမိမိရဲ့လုံးလပရိယောဂနဲ့ရှောကြပျက်စီးစေရင်အဲ့ဒါပါဏအတိပါဒတနည်းပါဏာတိပါတအဲ့ဒီလိုပါဏာတိပါတဆိုတာဒီသူ့အသက်တတ်မှုဒါကြောင့်ဒီဒုစရိုက်တွေရဲ့နောက်ွယ်မှာကြည့်မယ်ဆိုရင်စလုံးမောင်းနေမှာရေးတာလုံးဝမပါဘူးเนาะပါဏာတိပါတအဒိနာဒါနကာမေတုမိစ္ဆာစာဒမုဒဝါဒဒါတွေကတော့ဝါစာဆိုတာစကားမို့လို့ပါသွားမယ်ဟုတ်ပြီနော်ဒါလေးသတိထားဒါကြောင့်အဲ့ဒီမှာမပါဘူးဒါသိရမယ်ဒါကြောင့်ပါဏအတိပါဒဆိုတာသူများတွေရဲ့ပါဏဆိုတာအသက်ရှိသောတတ္တဝါတို့ရဲ့အသက်ကိုအတိပါဒလှင်းလင်းမြန်မြန်ရှော့ကြအောင်လုံးလပရယောဂပြုထည့်လိုက်တာ